လက်တင်အမေရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်လာနေတာတွေကိုဟန်တာပေးပြီးတော့ဒီအတွက်မက္ကဆီကိုပို့ကုန်ပြီးအပေါ်မှာအမေရိကန်ကသွင်းကုန်ကွန်ချမှတ်မဲ့အစီအစဉ်ကိုပယ်ဖျက်ပေးလိုက်ပေမဲ့လို့မက္ကဆီကိုဘက်ကဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတထရမ့်အနေနဲ့သွင်းကုန်ကွန်ပြန်လည်စီကြံနိုင်တယ်လို့အမေရိကန်ဆိုရအရာရှိတွေကပြောဆိုလိုက်ပါတယ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီးမို့တနင်္လာနေ့ကစပြီးတော့မက္ကဆီကိုပို့ကုန်ပြီးအပေါ်သွင်းကုန်ကွန်900ခန့်လုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးလို့သမ္မတထရမ့်ကတွစ်တာစာမျက်နှာမှာရေးသားခဲ့တာပါမက္ကဆီကိုနိုင်ငံကနေတဆင့်ဒီအမေရိကန်တောင်ပိုင်းနယ်စပ်ကိုဝင်ရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုတင်းတင်းကြပ်ကြပ်ဟန်တာပြီးတော့ဒီလိုတရားမဝင်ဝင်ရောက်မှုတွေကိုတိတိတသားရော့ကျသွားအောင်လုပ်ဖို့ဖြစ်တယ်လို့ဆိုပါတယ်သမ္မတထရမ့်အနေနဲ့နိုင်ငံအတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ရည်ရွယ်ဆောင်ရွက်နေတာနဲ့အမျှအခုသဘောတူညီချက်ကိုရယူလိုက်တာဖြစ်ပြီးတော့တကယ်လို့အမေရိကန်ကံဘက်ကမျှော်မှန်းတယ်လို့မက္ကဆီကိုနိုင်ငံဘက်ကသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုရင်တော့အခွန်စည်းကြမ်းမှုပြန်လုပ်နိုင်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗန်မနူချင်းကဒီဂျပန်နိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုဖွံ့ဖြိုးနိုင်ငံ20ကဗန္ဓာရေးဝန်ကြီးတွေနဲ့အစည်းအဝေးအပြင်ပမာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ဒီကိစ္စရဲ့မေလအတွင်းမက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ပြည်ထောင်စုတဲကိုလူပေါင်း 33,000 ကျော်ဝင်ရောက်ခဲ့တယ်လို့ဒါဟာ2006ခုနှစ်ကစလို့လစဉ်ဝင်ရောက်မှုနှုန်းအမြင့်ဆုံးဖြစ်တယ်လို့အမေရိကန်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရရှင်